ူလာသမဂ္ဂအနေနဲ့မြန်မာစစ်အစိုးရရဲ့လမ်းညွန်အစီအစဉ်အတိုင်း2010ရွေးကောက်ပွဲလမ်းကြောင်းကိုကူညီပေးဖို့တောင်းနေရမှာမဟုတ်ပဲဒီမတိုင်မီမှာအများပြည်သူနဲ့ပဲပေါင်းစုံပါဝင်တဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာစေရေးကိုဦးတည်နေတာပါလို့အဝေးရောက်ပြည်အောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရရဲ့ကူလာသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းကပြောပါတယ်လက်တလုံးမြန်မာနိုင်ငံမှာရောက်ရှိနေတဲ့မစ္စတာအီဘရာဟင်ဂမ်ဘာရီရဲ့ခီးစဉ်ဟာလည်းဒီချက်ကိုဦးတည်နေတာပါလို့သူကဆိုပါတယ
်မစ္စတာဂမ်ဘာရီရဲ့ဒီခီးစဉ်ဟာကျူရီတွင်မှုချုပ်ဘန်ကီမွန်ရဲ့ရှေ့ပြေးခီးစဉ်ဖြစ်တယ်လို့ကျွန်တော်တို့နားလည်ထားပါတယ်အဲဒါပင်ကီမွန်သွားဖြစ်လို့ရှိရင်ပြေဆုံးရမယ်သူတွေပိုင်ရတာနဲ့ပတ်သက်လို့ကြေကြအောင်ပေါ့နော်အစီအစဉ်တစ်ခုကြီးကြီးကြကြဖြစ်လာနိုင်လို့ရယ်နောက်တစ်ခုကတော့ရလတ်တစုံတရာထွက်လာဖို့ပေါ့နော်ဆိုတော့အဲ့ဒီအခြေခံတွေကိုကျွန်တော်တို့သွားနည်းတယ်လို့ကျွန်တော်တို့မြင်ပါတယ်အရေးကြီးတဲ့ကိစ္စကတော့ဒီဒေါ်ဆန်းစုကြည်တရားစွဲဆိုရေးနဲ့ပတ်သက်လို့ဒါနိုင်ငံကလည်းပဲအဲဒီဒေါ်ဆန်းစုကြည်ကိုပြန်ဆုတ်ပေးဖို့အဲဒီကိစ္စတွေတောင်းဆိုနေတာရှိတယ်တော်ဒီနိုင်ငံကရဲ့သဘောထားအဒီပြည်ရဲ့လာကလုံရင်းကောင်စီမှာဆွေးနွေးကြပြီးတော့ဒါထုတ်ပြန်ချက်တွေထုတ်ထားတာလည်းရှိတယ်ဒီအခြေခံလေးပေါ်မှာဒါနာဖဘက်ကဘယ်လိုသဘောထားမျိုးရှိတယ်ဆိုတဲ့အနေအထားတွေကိုအဲသွားပြီးတော့အတိခောက်ကြည့်တဲ့သဘောထားမျိုးဖြစ်မယ်လို့ပဲကျွန်တော်တို့သုံးသပ်ပါတယ
်ဒီခီးစဉ်ကိုမစ္စတာဘန်ကီမွန်သွားမဲ့ခီးစဉ်ရဲ့ရှေ့ပြေးခီးစဉ်အဖြစ်ယူဆလို့ရနိုင်တယ်ဆိုလို့ရှိရင်ဘန်ကီမွန်ကိုရောဒီလက်ရှိအခြေအနေမျိုးမှာပေါ့နော်မြန်မာအစိုးရအနေနဲ့လက်ခံနိုင်တဲ့အနေအထားမျိုးရှိရလား
ကျွန်တော်တို့ဒီရဲ့သဘောထားကိုပြောရမယ်ဆိုရင်တော့ဒီအချိန်ဟာမြန်မာနိုင်ငံအတွက်အမတန်အရေးကြီးတဲ့လက်အပြောင်းကာလဖြစ်တယ်။နောက်တစ်ဖက်မှာကြည့်မယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့ဒီနာဖာကောင်းဆောင်နေတဲ့ policy ဘိုင်းမှာဒီထိတ်တိုက်တွေ့ဆုံတဲ့ policy မျိုးကိုပွားနေတာကိုတော့ကျွန်တော်တို့တွေ့ရတယ်ဒါပဲပြောပြောကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်ရာနော်ဒီမျိုးသားပြန်လဲပြည်ရဲ့စိတ်သက်အခြေခံပေါ်မှာပြန်လဲဆွေးနွေးရေးပဲဖြစ်တယ်နော်ကျွန်တော်တို့တိုင်းပြည်ရဲ့အဖြစ်ရာ2010ရွေးကောက်ပွဲမဟုတ်ဘူးအဲတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒါရွှေဘုံတိုင်းကြေညာချက်ကိုထုတ်ပြန်ပြီးတော့အဖွဲ့စည်းပုံဥပဒေကိုပြန်လဲသုံးသပ်ဖို့ဒီပြည်မနာကိုမနာဒီဆွေးနွေးညှိနှိုင်းမှုပေါ်မှာအခြေခံပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ဆိုပြီးတော့ဒါကြေညာထားတာရှိပါတယ်ဆိုတော့ဒီလိုရေးကြည့်တဲ့အလှပြောင်းကာလမှာမြို့ပြည်ရင်းပြည်ပနိုင်ငံရေးအင်အားစုတွေကနိုင်ငံရေးရလှုပ်ရှားခိုင်ကြတာတွေရှိဖို့လိုသလိုဒီနိုင်ငံကကလည်းပဲတန်တမာရေးရအခြေအနေတွေလှုပ်ရှားဖို့လိုပါတယ်အဲ့ဒီအခြေခံပေါ်မှာကျွန်တော်တို့စဉ်းစားတာကတော့ဘာပဲဖြစ်ဖြစ်ဟာပင်ကီမွန်နေနဲ့ဟာကျွန်တော်တို့ဒီမြန်မာနိုင်ငံကိုသွားရောက်ပြီးတော့ဟာအဖြစ်တစုံတရာရဖို့လာဒီကြိုးစားအထုတ်တက်နေလို့ကျွန်တော်တို့အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဒီအတိုက်ခံဒီဘက်ကသဘောထားကတော့ဆောဒေါက်တာတောင်းထွန်းပြောသလိုပေါ့နော်အမျိုးသားပြန်လဲတင်းမြတ်ရေးပေါ့ဒါပေမဲ့တစ်ဖက်မှာလည်းကုလသမဂ္ဂရဲ့ချီးကပ်မှုပုံစံကိုကြည့်မယ်ဆိုလို့ရှိရင်တော့ကုလသမဂ္ဂရဲ့ချီးကပ်မှုပုံစံကဒီ2010ရွေးကောက်ပွဲကိုပဲဥတီနေတယ်ဆိုတဲ့သဘောမျိုးဖြစ်မနေဘူးလားအဲ့တော့ဒီလိုချီးကပ်မှုပုံစံကိုတို့အနေနဲ့ပြန်ပြောင်းဖို့ရောရှိနိုင်ပါမလား
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချင်းကပ်မှုကအဲအဲ့ဒါမှာအမြင့်ရှုပ်ထွေးမှုတွေဖြစ်နေပါတယ်။နော်တချို့သတင်းမီဒီယာတွေမှာကတော့အဲကုလသမဂ္ဂကိုယ်တိုင်ကိုက2010ရွေးကောက်ပွဲဖြစ်ရေးကိုပဲဥတည်နေတယ်ဆိုတော့အဲဒီကောက်ယူမှုမျိုးတွေရှိပါတယ်။ဒါတွေကိုမစ္စတာဂမ်ဘာရဲ့အပါအဝင်ပေါ့နော်ကုလသမဂ္ဂဒါဝင်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်ဆွေးနွေးကြည့်တဲ့အခါမှာနော်အဲသူတို့ရဲ့အခြေခံယက်တီချက်နဲ့အဲကွဲပြားတယ်လာကုလသမဂ္ဂအနေနဲ့2010ကိုအဲလက်ခံတယ်လက်မခံဘူးဆိုတော့ချင်းကမှုမျိုးသူတို့မရှိဘူးသူတို့ရဲ့ဒီအခြေခံမှု၅ချက်ကတော့ဒါဗမာနိုင်ငံမှာဟလာတကယ်ငြိမ်းချမ်းတဲ့အတွင်ကူပြောင်းမှုမျိုးရရှိဖို့ဆိုလို့ရှိရင်ရောဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ပြီးနောက်တစ်ဆင့်ကတော့ဒါအချိန်ကြာအတိအကျရှိတဲ့တွေ့ဆုံဆွေးနွေးပွဲဖြစ်ပြီးနောက်ဒီအင်အားစုအလုံးပါဝင်တဲ့အတွင်ကူပြောင်းရေးအဲတစ်ခုပုံဖော်နိုင်ငံရေးလုပ်ငန်းတွေတစ်ခုပုံဖော်ရေးပေါ့နော်အဲ့ဒီကတော့ကျွန်တော်တို့ဒီနိုင်ငံရေးကိစ္စတွေကိုဆွေးနွေးရနေရမှာတခြားလူမှုစီးပွားရေးကိစ္စတွေကိုပါအဲတပြိုင်တည်းထဲမှာဆွေးနွေးပြီးတော့အဲဒီတူညီတဲ့ပုံသဘောတူညီချက်အမြင်တွေဆွေးနွေးရေးပေါ့နော်ဒီအားလုံးကိုအကောင့်ထဲပေါ်ဖို့အတွက်ဒီကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ဂျားဝင်ဆောင်ရွက်မှုကိုဒါတည်ဝင်အတိမတ်ပြုပြီးတော့ဒါပြည်ရင်းမှာကိုဒါကုလသမဂ္ဂရဲ့ရုံွယ်ထားရှိပြီးတော့ဒီဂျားဝင်ပြန်ပြင်မှုကိုစက်တိုက်လှုပ်ဆောင်သွားရေးဆိုတဲ့မူတွေဖြစ်ပါတယ်အဲ့တော့ဒီ2010ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာကုလသမဂ္ဂအနေနဲ့လက်ခံရင်းလက်မခံရင်း သဘောထားအမြင်ချင်းကပ်မှုတော့မရှိပါဘူ
းဟုတ်ကဲ့တကယ်လို့သာကျွန်တော်အမှတ်မမှားဘူးဆိုလို့ရှိရင်ပြီးခဲ့တဲ့နောက်ဆုံးတစ်ခေါက်ခီးစဉ်မှာမစ္စတာဂမ်ဘာရီအနေနဲ့မြန်မာစစ်အစိုးရကျင်းပမဲ့2010ရွေးကောက်ပွဲမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်အောင်ကူညီဆောင်ရွက်သွားမယ်ဆိုတော့ထုတ်ပြန်ကြေညာချက်မျိုးလုပ်ခဲ့တာမဟုတ်ဘူးလား
အဲ့ဒါနှစ်ဆင့်ရှိပါတယ်ဟိုတခါတလေမှာပထမတစ်ဆင့်ကတော့2010ရွေးကောက်ပွဲမှာမတိုင်ခင်မှာနော်ကျွန်တော်တို့ဒီအင်အားစုအလုံးပါဝင်နိုင်တဲ့ဒီနိုင်ငံရေးအခွင့်အရေးတွေကိုဖန်ပြီးဖို့ပါနော်အဲ့ဒီနိုင်ငံရေးအဲ့ဒီနိုင်ငံရေးအခွင့်အရေးတွေမရှိဘဲနဲ့2010ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုတာဒါသူရင်းညီလာခံမှာတင်သွင်းထားတဲ့ဒီအထွေထွေမှုချုပ်ရဲ့အစီရင်ခံစာထဲမှာလည်းကျွန်တော်တို့ဖော်ပြထားတယ်ကျွန်တော်မှတ်မိသလားဆိုလို့ရှိရင်ထွေထွေမှုချုပ်ကပြောတာကနိုင်ငံတကာနိုင်ငံမှာရွေးကောက်ပွဲတရားကျင်းပရုံနဲ့ဒီဒီမိုကရေစီလမ်းကြောင်းမဟုတ်ရောက်သွားတာမဟုတ်ဘူးရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမယ်အင်အားစုအလုံးကကြီးကြီးလယ်လယ်နဲ့ပါဝင်ပူးပေါင်းဆောင်ရွက်ကြမှာကငြိမ်းချမ်းတဲ့အသွင်ကူးပြောင်းမှုတွေဖြစ်မယ်အဲ့ဒါမှမဟုတ်လို့ရှိရင်ဒီအင်အားစုအလုံးပါဝင်တာမဟုတ်ဘဲနဲ့သဘောထားတည်နေတာမဟုတ်ဘဲနဲ့ဒီကောက်ပွဲကိုဇွတ်လုပ်မယ်ဆိုလို့ရှိရင်လူခွေစီတွေမှာပို့ပြီးတော့ကွဲပြားခြားနားမှုတွေဖြစ်ပြီးနိုင်ငံရေးမတည်ငြိမ်ဖြစ်နိုင်တယ်ဆိုတော့ဒီကောက်ချက်ကိုတောင်းမှကျွန်တော်တို့အထွေထွေမှုချုပ်ရဲ့အစီရင်ခံစာထဲမှာကျွန်တော်တင်ပြထားပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့နားလည်ချက်ကဒီနေ့ပြည်သူ့အသံကကြိုးပမ်းနေတာဟုတ်ပါတယ်နားအဖပြောတဲ့2010ကို timeline ပေါ့နော်အခြေစရာတစ်ခုအနေနဲ့အဲ့ဒီကာလမှာဒါအင်အားစုအလုံးပါဝင်နိုင်တဲ့နော်ကျွန်တော်တို့ဒီဒီကူပြောင်းမှုတခုဖြစ်စေခြင်းလေဒါပေမဲ့အဲ့ဒီမတိုင်ခင်မှာနော်အဲ့လိုပါဝင်နိုင်တဲ့နိုင်ငံရေးအချင်းချင်းတခုကိုဖန်ပြရမယ်ဆိုတော့ဒီဥတီချက်ပေါ်မှာဒီနေ့ UN ကနေပြီးတော့ဂျိုးပန်းဆောင်ရွက်နေတယ်လို့ပဲကျွန်တော်နားလည်ထားပါတယ
်ဟုတ်ကဲ့အဲ့လိုဂျိုးပန်းဆောင်ရွက်နေတဲ့နေရာမှာလည်းဒါဒီပြင်ပလေးလာသူတွေအနေနဲ့အတော်လေးအားမရမှုတွေရှိနေတယ်ပေါ့နော်အထူးသဖြင့်ဒီမစ္စတာဂမ်ဘာရီရဲ့ခီးစဉ်တွေဘန်ကီမွန်းရဲ့ခီးစဉ်တွေမှာဆိုရင်တော့မှပဲဒါရင်ကောက်ဘန်ကင်မွန်းသွားတော့မှဆိုလို့ရှင်လေဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မတောင်းခဲ့ဘူးဆိုရဲအခြေအနေမျိုးတွေတော့ဝေဖန်ခံရတယ်လေအဲ့တုန်းကသူသွားတာကတော့နာဂိစ်ကိစ္စသွားတာတော့မှန်ပါတယ်ဒါပေမဲ့ဒီအခွင့်အရေးမှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဖို့သူအနေနဲ့တောင်းခဲ့ရင်ရနိုင်ခဲ့တယ်ဆိုတဲ့အနေအထားမျိုးရှိခဲ့တယ်လေအလားတူပဲအခုလက်ရှိမစ္စတာဂမ်ဘာရီရဲ့ခီးစဉ်မှာဆိုရင်လေဒီနှစ်ဖက်ညှိနှိုင်းမှုကိစ္စတွေမှာဒီကုလသမဂ္ဂအနေနဲ့စစ်အစိုးရရဲ့ဒီလမ်းကြောင်းအတိုင်းကိုပဲလိုက်နေပြီးတော့ညှိနှိုင်းမှုတွေလုပ်နေတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေကြတယ်ဆိုတော့ဒီဘက်ကဒေါက်တာတောင်းထွန်းတို့အနေနဲ့ဒီအခြေအနေကိုဘယ်လိုများပြုပြင်ပေးနိုင်ဖို့ဖိအားပေးနိုင်ဖို့လုပ်နိုင်လုပ်နေရရှိလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ဒီမစ္စတာဂမ်ဘာရီဗမာပြည်ပြန်လာတဲ့အချိန်တိုင်းမှာစူပန်ဆွေးနွေးထောက်ပြတာတွေကျွန်တော်တို့ရှိပါတယ်ဟောခုနကပြောသွားသလိုပဲတင်ကီမွန်ပထမသွားခဲ့တဲ့ခီးစဉ်က UN ချက်နဲ့အခြေအနေချင်းကတော့မတူပါဘူးအဲဒီတော့ကခီးစဉ်ရဲ့ညီမန်းချက်ကိုတိုင်းကိုကအာနာဂစ်ဘေးဒန်ကိုခံစားနေရတဲ့နော်ကျွန်တော်တို့ပြည်သူလူထုကိုအကူအညီပေးနိုင်အောင်လမ်းကြောင်းတွေပွင့်သွားဖို့ပေါ့နော်အဲဒါကဒီအဓိကဥတီချက်အနေနဲ့သွားခဲ့တာဖြစ်တာ哦ဘို့တော့လည်းပဲဒီအချိန်မှာကတော့ဒီ2010မိကန်လာတဲ့အမြဒီဗမာနိုင်ငံမှာနိုင်ငံရေးအဖြစ်တစ်ခုရှာရေးဟာတွေ့ပြင်းမှုချုပ်ရဲ့အဓိကတာဝန်ဖြစ်လာပါတယ်အဲပြီးခဲ့တဲ့ဒီလုံခြုံရေးကောင်စီအစည်းအဝေးတွေမှာလည်းပဲဒါဒီလိုမျိုးတိုက်တွန်းမှုတွေရှိခဲ့တယ်လို့ဒါထွေထွေတွင်းမှုချုပ်ကိုယ်တိုင်ပါဝင်ဆောင်ရွက်ရမယ်ဆိုတော့ဘောသားတွေကိုလည်းနိုင်ငံတွေဘက်ကဖိအားပေးလာတာရှိပါတယ်။အဲကျွန်တော်တို့ဘက်ကလည်းပဲကုလသမဂ္ဂရဲ့ချဉ်းကပ်မှုမျိုးတွေချဉ်းကပ်မှုတွေကို2010ရွေးကောက်ပွဲပေါ်မှာချဉ်းကပ်မှုမျိုးမဟုတ်ခဲနဲ့နော်မရှိမဖြစ်လိုအပ်တဲ့နော်ကျွန်တော်တို့နိုင်ငံရေးအခွင့်အရေးတစ်ခုပေါ်ပေါက်ရေးဆိုတဲ့ဘက်ကိုဦးစားပေးချဉ်းကပ်ဖို့ဆိုတဲ့အပိုင်းမျိုးကိုကုလသမဂ္ဂအဖွဲ့ဝင်အရေးကြီးတဲ့နိုင်ငံတွေကိုဆွေးနွေးပြီးတော့ဒါဒီကုလသမဂ္ဂရဲ့ policy ကိုဒီလမ်းကြောင်းပေါ်မှာမရင်းအောင်ပေါ့နော်ဒါကျွန်တော်တို့အနေနဲ့ဒီတစ်လျှောက်လုံးအကျိုးပန်းအားထုတ်ခဲ့တာရှိပါတယ်။အဲနောက်တစ်ခုကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ဒီကနေ့နိုင်ငံတကာနဲ့ဒေတာတွင်ကပထဝီနိုင်ငံရဲ့အချင်းချင်းကဒီဒေါ်ဆန်းစုကြည်တရားစီရင်မှုပေါ်မှာအခြေခံပြီးတော့အဲတစုံတရာပြောင်းလဲသွားတာတွေရှိပါတယ်။နောက်ပြည်တွင်းမှာလည်းပဲရွေးကောက်ပွဲနီးကပ်လာတဲ့အမြနောက်နာဖဘက်ကလည်းပဲဒီပြိခတ်ရစေးအဲတိုက်ဆိုင်အင်အားစုတွေပေါ်မှာအဲတိုင်းလာအင်အားစုတွေပေါ်မှာပို့ပြီးတော့ဖိအားပေးလာတဲ့အနေအထားတွေရှိပါတယ်အဲဒါတွေပေါ်မှာဒေတာရင်းကနိုင်ငံတွေအနေနဲ့ဒါဆိုးရိမ်မှုတွေပို့ဖြစ်လာပြီးတော့ဒါဒေတာပထဝီနိုင်ငံရဲ့အခြေအနေဟာအဲတစုံတရာပြောင်းလဲနေတဲ့အနေအထားတွေရှိတယ်ဒါတွေဟာမကြသေးခင်ထုတ်ပြန်ခဲ့တဲ့အာဆီယံထုတ်ပြန်ကြေညာချက်မှာရောဒါအခုနောက်ပိုင်းအတွင်းမှာပြည်ထောင်နိုင်ငံနဲ့နာဖတ်ခေါင်းဆောင်တွေကြားထဲမှာ အပြင်အလှန်ဆွေးနွေးနေတဲ့အနေအထားတွေပေါ်မှာလည်းကျွန်တော်တို့ရှိတယ်လို့ဒါ EU လို့ UN လို့အမေရိကန်လို့ကလည်းပဲဒါတရုတ်နိုင်ငံပေါ်မှာအန္တမန်ရေးရချင်းကပ်ပြီးတော့ဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါတယ်။ဒါကြောင့်မလို့ကျွန်တော်မြင်တာကဒီတစ်ပတ် Mr. Gambari ခီးကွာရောက်နေတဲ့အချိန်ခါနဲ့ Mr. Benki Moon ရဲ့ခီးစဉ်အတွက်ပြင်ဆင်နေတဲ့အချိန်ခါကပထဝီနိုင်ငံရေးအချင်းချင်းဟာအန္တမန်ရေးရတူးမြင်လှုပ်ဆောင်မှုအနေအထားကိုပို့ပြီးတော့အားပေးတဲ့အနေအထားရှိတယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ဒီနေရာမှာဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဆိုပြီးတော့နိုင်ငံတကာရောကုလသမဂ္ဂကရောတောင်းဆိုပေးနေတာကနှစ်ပေါင်းနေကြာနေခဲ့ပါပြီ။အခုအချိန်မှဆိုလို့ရှိရင်မြန်မာစစ်အစိုးရအနေနဲ့သူတို့ရဲ့အဓိကရည်မှန်းချက်တစ်ခုဖြစ်တဲ့2010ရွေးကောက်ပွဲဆိုတာဟာလက်ထကမ်းမဲ့လိုပါတော့တယ်။ဒီလိုလက်ထကမ်းမဲ့လိုတော့တဲ့အချိန်မှာဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးဆိုတဲ့ဒီတောင်းဆိုမှုကိုလိုက်လျောပြီးတော့ဆောင်ရွက်ပေးလာနိုင်မယ့်အနေအထားရောရှိပါမလား။ဥပမာဘန်ကီမွန်ကိုယ်တိုင်သွားပြီးပြောတာတောင်မှပဲဒါလွတ်ပေးနိုင်မယ့်အနေအထားရှိရလား။
ကျွန်တော်တို့အနေနဲ့မြင်တာကတော့ဒီနိုင်ငံကကနေပြီးတော့ဝင်ရောက်ဆောင်ရွက်မှုကိုကျွန်တော်တို့လုပ်ငန်းစဉ်တစ်ခုအနေနဲ့ကျွန်တော်တို့ချင့်ကပ်ဖို့ကျွန်တော်တို့လုပ်မယ်။နော်အဖြေတစ်ခုကတစ်ချိန်နဲ့တစ်ခါတည်းခီးစဉ်တစ်ခေါက်တည်းရကြမှာရမယ်။ဘုသောလည်းပဲကြောင်းလဲလာတဲ့ဒီနိုင်ငံကပထဝီနိုင်ငံရဲ့အနေအထားပေါ်မှာသံတမန်ကြီးကတူးမြင်ဆောင်ရွက်မှုတွေကိုအချိန်နဲ့ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့အဖြေတစ်ခုရနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်တို့မြင်ပါတယ်။အော်လုံးဝဟလာဒီလက်ဆောင်ပြီးတော့ဘာမှမလုပ်ဖဲနေရမယ်အစားလုံးတင်လုံးတိုက်တဲ့အချိန်မှာလုံးတင်လုံးတိုက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့လုပ်ရမယ်အဲ့ဒီသဘောထားမျိုးနဲ့ကျွန်တော်တို့ကုလသမဂ္ဂရဲ့ဒီပါဝင်ဆောင်ရွက်မှုတွေကိုကျွန်တော်တို့ချင့်ကပ်ပါတယ
်အဝေးရောက်ပြည်တော်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်တန်းလွင်ထောက်ပါခင်ဗျာ